ပါကစ္စတန်နိုင်ငံမှာအစ္စလာမစ်အဖွဲ့တွေရဲ့သုံးဘက်ကြားကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြည်အောင်စုအစိုးရတရားရေးဝန်ကြီးယာရုကနေနှုတ်ထွက်လိုက်ပါတယ်ဆန္ဒပြပွဲတွေအကြောင်းမြို့တော်အစ္စလာမဘတ်နဲ့တခြားမြို့တွေကိုဆက်သွဲတဲ့လမ်းမကြီးတွေပိတ်ဆို့ကုန်ခဲ့ပါတယ်စနေနေ့တုန်းကတော့နေရာအနှံ့မှာအုပ်စုလိုက်ဆန္ဒပြကြတဲ့လူအုပ်ကြီးကိုရဲတပ်ဖွဲ့ကဖြိုခွင်းမှုကျူးစားခဲ့တဲ့အချိန်မှာအကြမ်းဖက်တဲ့အခြေအနေထိရောက်သွားပြီးလုံခြုံရေးတပ်ဖွဲ့ဝင်တရားကျော်နဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပါတယ်ရွေးကောက်ပွဲကျန်းသစ္စာကျင်းဆိုချက်တစ်ခုကိုအနည်းငယ်ပြင်ဆင်ဖို့လှုပ်ဆောင်ခဲ့တာကြောင့်ဒါဟာသူတို့ရဲ့ဘာသာရေးယုံကြည်မှုကိုသေးသင့်အောင်လုပ်တာဆိုပြီးဘာသာပေါင်းစုံကုစားပြုနိုင်ငံရေးပါတီတွေကတရားရေးဝန်ကြီးဇာဟစ်ဟာမစ်နှုတ်ထွက်ဖို့တောင်းဆိုခဲ့တာပါအစိုးရဘက်ကတော့ပြင်ဆင်ချက်ကိုရုံးစည်းတယောက်မှားယွင်းဖော်ပြခဲ့တာလို့အကြောင်းပြပြီးနောက်ပိုင်းပြင်ပြင်ခဲ့ပါတယ်စနားပြပွဲတွေကြောင့်မျိုးရင်းသူနာပြုရင်တွေအချိန်မီစေးရင်ကိုမရောက်နိုင်တဲ့အထိလမ်းတွေပိတ်ဆို့ခဲ့ပြီးကလင်းငယ်တူအပါဝင်လူနှစ်ဦးထက်မနည်းသေဆုံးခဲ့ပါတယ်လာဟိုနဲ့ကရာချီမြို့တွေအပါအဝင်တခြားမြို့ကြီးတွေကိုလည်းဆန္ဒပြပွဲတွေကူးဆက်သွားခဲ့ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအမြင့်ဆုံးမီးတောင်အာဂွန်းကနေလှုပ်ရှားမှုတွေရှိလာပြီးတော့မီးခိုးနဲ့ပြားတွေလည်းထွက်နေတာကြောင့်ဘာလီကျွန်းဝင်လာရောက်လည်ပတ်သူတွေအတွက်တာဝန်ရှိသူတွေကမီးတောင်အန္တရာယ်သတိပေးချက်ကိုအဆင့်ထပ်တိုးလိုက်ပါတယ်မီးတောင်ချော်တွေကြောင့်မြေပြိုမှုမီးတောင်ကအပျက်စီးတဲ့ရေတွေကြောင့်တောင်ဆောင်တစ်လျှောက်ရွှန့်စည်းကြောင်းကြီးဖြစ်နေပါတယ်လှုပ်ရှားမှုတွေရှိနေတဲ့မီးတောင်တစ်ဝိုက်ကိုအန္တရာယ်ဆုံးအဖြစ်နဲ့တာဝန်ရှိသူတွေက10ကီလိုမီတာအထိတိုးချဲ့သတ်မှတ်ထားပြီးတော့မီးတောင်နားမှာနေတဲ့လူပေါင်း3,000လောက်ထိဘေးကင်းရာကိုရွှေ့ပြောင်းနိုင်ဖို့အတွက်ပြင်ဆင်နေကြပါတယ်မီးတောင်ကနေထွက်တဲ့ချော်ရည်နဲ့အေးပြော်နေတဲ့ကြောက်ခဲတွေကတောင်ဆောင်တစ်လျှောက်ရှန်ကျလာနိုင်တယ်လို့အမျိုးသားသဘာဝဘေးရန်တွေကာကွယ်ရေးအေဂျင်စီကဆူတိုပိုပူနိုနူဂိုဟိုကသတိသကန်တွေကိုတတိပေးထားပါတယ်။မီးတောင်ကပောက်ကွဲမှုတွေကိုမိုင်ဝေးကြီးကနေတောင်ကြားရပြီးတော့မီးတောင်ထက်ကမီးညွန့်တွေကိုလည်းတွေ့နိုင်ပါတယ်။တတိပေးချက်အစ်စ်မြင့်တဲ့အတွက်ဘာလီကျွန်းလေစိတ်ကိုတင်းလာနေအစောပိုင်းကတည်းကပိတ်လိုက်ရပြီးတော့လေကြောင်း445လိုင်းဖြတ်သိမ်းလိုက်ရတာကြောင့်ခီးသည်9,900ရဲ့ခီးစဉ်တွေပြတ်ခဲ့ရပါတယ်။ပါတီကျွန်းကနေပြန်လို့မရပဲဖြစ်နေတဲ့ခီးသွားတချို့ကတော့ရောက်တုံးရောက်ခိုက်ဒီမီးတောင်ပောက်တာကိုကြည့်ဖို့လေးလာရေးစခန်းကိုသွားကြတဲ့အကြောင်းရိုက်တာသတင်းကဖော်ပြထားပါတယ်။ဒီမီးတောင်ဟာဆိုရင်ပြီးခဲ့အင်္ဂါနေ့ကစပြီးတော့လှုံရှားမှုတွေရှိလာခဲ့တာဖြစ်ပြီးတော့မီးခိုးပြားတွေတင်ကိုးတွေထွက်နေတာဖြစ်ပါတယ်။1963ခုနှစ်တုန်းကဒီမီးတောင်ပောက်ကွဲခဲ့ပြီးတော့လူတစ်ထောင်နီးပါးသေဆုံးခဲ့ရပါတယ်။ဆူမာထရာကျွန်းကစီနဘုံမီးတောင်ကိုလည်း